Welcome to the Voice of America in Burmese.
Mingla mnake mashe. American Piranzu, Washington Muro, American Tangana, Tonsaligun, Nuimbala Sangaye, Sunny Nimina Persis in Rigo, Lindomita, Tonsanil, Liz and Ned, Liza Shitogani, Tayai Tolin Bini Ravishin.
ကျမခွန်ယောပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်ကြိုကြိုသိင်းကြည့်ညမှာပါ
It's
important that government play a role in making sure that it applies laws fairly, not arbitrarily.
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့သမ္မတဥပမာရဲ့ပြောကြားချက်အပြည့်စုံကိုလည်းနိုင်ငံတကာသတင်းတွေ PPJ နားဆင်ကြရပါမယ်။အဲဒီနောက်ပြည်သူ့လွှတ်တော်အတွင်းအချိုးကျကိုစားပြုစနစ်ကျင့်သုံးရေးဆွေးနွေးပွဲအခြေအနေကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့2040ခုနှစ်နိုဝင်ဘာလ15ရက်စနေနေ့မနက်ဖြန်
စမုတ်ထည်သည့်နိုင်ငံ20ဂျီ20လူမျိုးအဖွဲ့တွေကိုမောင်းနှင်တင်တဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုစိတ်ဓာတ်ကိုအမေရိကန်ပြည်ထောင်စုကစူးစူးရွေးရွေးချိုးဖောက်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ဂျီ20ထည်သည့်အစည်းအဝေးအတွက်ကမ္ဘာခေါင်းဆောင်တွေဩစတြေးလျနိုင်ငံမှာစုဝေးရောက်နေကြချိန်မှာပဲသူကအခုလိုပြောလိုက်တာပါ။သူတို့ပြင်တော့ယူကရိန်းနိုင်ငံတွင်နဲ့ပတ G20 အစည်းအဝေးတက်ဖို့ Brisbane မြို့စီသူရောက်မလာခင်လေးမှာတွင်လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာ Mr. Putin ကအဲ့လိုပြောတာပါ။ Ukraine ဆိုရကိုစန့်ကျင်တိုက်ခိုက်နေတဲ့ Ukraine နိုင်ငံအရှေ့ပိုင်းစီတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုပေးပို့တယ်ဆိုပြီးတော့ Ukraine အစိုးရနဲ့မြောက် Atlantic စာချုပ် NATO အဖွဲ့တို့ကရုရှားနိုင်ငံကိုဒီသတင်းပတ်အတွင်းမှာပဲဝေဖန်ပြောဆိုထားတာပါ။Ukraine ရဲ့နိုင်ငံလုံခြုံရေးအခြေအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအငြင်းခုန်ဖြစ်တာတွေဆက်ရှိနေပေမဲ့လာမယ့်အစည်းအဝေးတွေအတွင်းစီးပွားရေးဆိုင်ရာကိစ္စတွေကိုပဲ G20 အဖွဲ့ဝင်တွေအာရုံစိုက်တဲ့လို့ Australia ဝန်ကြီးချုပ်ကပြောပါတယ်
။ Ukraine နိုင်ငံမှာ Russia ရဲ့ကျူးကျော်မှုကိုရပ်တန့်ဖို့ခိုင်မာတောင်တင်းနဲ့စစ်အင်အားတိစောက်ရေးဟာတိုင်းပြည်ရဲ့နံပါတ်1လုပ်ငန်းစဉ်ဖြစ်တယ်လို့ Ukraine ဝန်ကြီးချုပ် Arsenal Yutsik ကပြောဆိုလိုက်ပါတယ်။ဒီသတင်းပတ်အတွင်းအရှေ့ယူကရိန်းနယ်စပ်မှာရုရှားတပ်တွေတန်ကြပ်ကားတွေနဲ့စစ်လက်နက်ပစ္စည်းတွေဟာနယ်စပ်ကိုဖျက်ချော်ပြီးယူကရိန်းနယ်မြေထဲဝင်ရောက်လာတာကိုတွေ့မြင်နေရတယ်လို့ NATO နဲ့ဥရောပလေလာစောင့်ကြည့်သူတွေကပြောဆိုခဲ့ကြတာပါ။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတော့ယူကရိန်းရှေ့ဘက်ခြမ်းကပဋိပက္ခကိုရုရှားကြောထောက်နောက်ခံပြုထားတဲ့ခွဲထွက်ရေးသဘုံနေနဲ့တွေ့ဆုံဆွေးနွေးအပြေရှားဖို့ပြောခဲ့ပါတယ်ဒါပေမဲ့အပြစ်ခက်ရစဲရေးလုံးဝပြက်ပြဲသွားမယ်ဆိုရင်တော့ယူကရိန်းစစ်တပ်အနေနဲ့ပြန်ပြေးတိုက်ဖို့ဆင်သင့်ဖြစ်နေတယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကပြောဆိုသွားခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့သူ့အနေနဲ့ယူကရိန်းရဲ့ညှိနှိုင်းယူကရိန်းနဲ့ညှိနှိုင်းဆွေးနွေးဖို့ဆန္ဒရှိခဲ့ကြောင်းပြောခဲ့ပါတယ်ခွဲထွက်ရေးသဘုံတွေထိ ंछ ုပ်ထားတဲ့နယ်မြေမှာရုရှားစစ်တပ်နဲ့လက်နက်တွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေကိုတော့ရုရှားဆိုရကပယ်ချခဲ့ပါတယ်ရှင်
အယ်ဆာဗေဒိုဂေါ်ဒီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေကသတ်မှတ်ကလေးငယ်တချို့ကိုဒုက္ခသည်ဖြစ်သတ်မှတ်ပေးမယ့်အစီအစဉ်တစ်ခုကိုအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ဒီအစီအစဉ်တစ်ခုကိုဝါရှင်တန်မြို့တော် Inter-American ဖွံ့ဖြိုးတိုက်တဲ့ရေးဘဏ်မှာတောက်ကြနေကဒုတိယသမ္မတဂျိုးဘိုက်ဒန်ကကြေညာတာပါ။ခိုလုံဝင်ရဖို့ကြိုးစားသူတွေအနေနဲ့အန်ဒရယ်ကြီးမားလာတဲ့မက္ကဆီကိုနိုင်ငံကိုဖျက်ပြီးနေဆက်ကနေတဆင့်တရားမဝင်လာစရာမလိုပဲမှန်ကောင်တဲ့လမ်းကြောင်းရစီမယ်လို့မစ္စတာဘိုက်ဒန်ကပြောပါတယ်။ဒီအစီအစဉ်တစ်အကြောင်းမိဘတူဦးဟာအမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်နေတယ်ဆိုရင်အသက်22နှစ်နောက်သားသမီးတွေဟာအမေရိကန်ပြည်ထောင်စုစီတရားဝင်ဝင်ရောက်ခွင့်ရဖို့အကျိုးဝင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်ရောက်နေတဲ့ရွှေ့ပြောင်းနေထိုင်သူ9တန်းလောက်အထိကိုနေရက်ပြန်ပို့တာကနေကောက်ွယ်ပြီးသမ္မတဘရာကိုဘာမကသူတူဦးတဲ့အမိတ်အာဏာနဲ့လုပ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာအခြေတည်ငင်းကုန်တာတွေထပ်ဖြစ်နေတာပါ။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကချစ်ဘုတ်မြို့ကိုဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကသိမ်းပိုက်လိုက်ပါတယ်။ဒီနှစ်စောပိုင်းကကျောင်းသူလေး200ကျော်ကိုအဲ့ဒီမြို့ကနေဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲဖမ်းဆီးသွားတာပါ။ဘွန်နိုမြို့နယ်ရဲ့တိခတ်ပါရှင်။ဘွန်နိုပြည်နယ်ရဲ့မြို့တော်ကိုကြာသာပတေးနေ့လယ်နှောင်းပိုင်းမှာစစ်သွေးကြွတွေကတိုက်ခိုက်တယ်လို့ချစ်ဘုတ်တက်ကြီးရွယ်ဦးအဖွဲ့ရဲ့ဥက္ကဋ္ဌက VOA ကိုပြောသွားပါတယ်။ဒေတာအခြေဆိုင်စစ်သားတွေနဲ့အရက်သားတွေကခုခံတိုက်ခိုက်ပေးမဲ့လေ ဘိုကိုဟာရမ်အဖွဲ့ကအင်အားကြီးတာကြောင့်မခံနိုင်ဘူးလို့သူကပြောပါတယ်။ဒီဒမ်ဘိုရာမြို့ကနောက်ထပ်တပ်ဖွဲ့တစ်ခုကချစ်ဘိုမြို့စီကိုတောက်ကြနေမှဥတီလာနေပြီးညဘက်ထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့အဘူဂျာမြို့ကနေဘိုက်ထရက်စ်ကဖုန်းနဲ့ပြောပါတယ်။တိုက်ပွဲမပြီးသေးဘူးလို့သူယူဆတဲ့အကြောင်းလည်းပြောပါတယ်။တီးခြားဖြစ်ရတဲ့ခုမှာတော့နိုင်ငံမြောက်ပိုင်းကကနိုးမြို့မှာတောက်ကြနေကအသေးခံဘုံခွဲတာကြောင့်လူ6ယောက်ထဲမှနေတေဆုံးသွားပါတယ်။ဘသူကမှသူတို့လက်ချက်လို့ချက်ချင်းမပြောသေးပေမဲ့အဲ့ဒီမြို့ကိုဘိုကိုဟာရမ်အဖွဲ့ကအရင်တိုက်ခိုက်ဖူးပါတယ်။အရှေ့မြောက်ပိုင်းကဘိုနိုနဲ့အဒမဝမ်ပြည်နယ်တွေမှာမြို့အတော်များများကိုဘိုကိုဟာရမ်အဖွဲ့ကဒီနှစ်အတွင်းတင်ပိုက်ထားပြီးအဖွဲ့ခေါင်းဆောင်အဘကာရှက်ခူးကတော့အစ္စလာမ်နိုင်ငံတော်တစ်ခုဖြစ်ကြေညာထားပါတယ်ရှင်။
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေစနေမနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားမကြာသေးခင်ကတင်းမာမှုတွေမှာအဓိကဖြစ်တဲ့ဂျေရုဆလင်ကဘာသာရေးအထွတ်မြတ်နေရာမှာမွတ်စလင်အရွယ်အားလုံးကိုဝတ်ပြုခွင့်ပေးလိုက်ပြီးတဲ့နောက်တောက်ကြနေကအခြေအနေငြိမ်သက်နေတယ်လို့အစ္စရေးရဲ့တပ်ဖွဲ့ကပြောပါတယ်။လူငယ်တွေကအကြမ်းဖက်လိမ့်မယ်ဆိုတဲ့ဆိုရင်ချက်ကြောင့် Al-Aqsa ဘလီလို့မွတ်စလင်တွေကခေါ်တဲ့ Temple Mount မှာဝတ်ပြုတာကိုအသက်35နှစ်ကနေအထက်ပဲအစ္စရေးကခွင့်ပြုထားတာပါ။တောက်ကြနေတို့ကတော့ဂျေရုဆလင်က Al-Aqsa ဘလီဝန်းထဲမှာလူထောင်ပေါင်းများစွာဝတ်ပြုကြပြီးဘယ်လိုရုံးရင်းဆန်ခတ်အခြေအနေမျိုးမှမရှိပါဘူး။ဒါပေမဲ့လည်းအနောက်ဘက်ကမ်းခြေမှာတော့အစ္စရေးတပ်ဖွဲ့တွေနဲ့ပါလက်စတိုင်းဆန္ဒပြသူတွေအကြားထိတိုက်တွေ့တာတွေဆက်ဖြစ်ပါတယ်။ရမလာမြူနာကစစ်ဆေးရေးဂိတ်တခုမှာပါလက်စတိုင်းတွေကလူညုံရင်တပ်ဖွဲ့တွေကိုမီးရှို့ထားတဲ့ကာတာယာတွေကြောက်ခဲတွေနဲ့ပစ်ပေါက်ကြပြီးလူညုံရင်တပ်ဖွဲ့ကအဓိကရုံးနေနေရေးလက်နက်တွေကိုလေထဲပစ်ပေါက်ပြီးတော့တုံ့ပြန်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းတွေကိုတော့မကြပါဘူး
။မာလီနိုင်ငံမှာအီဘိုလာရောဂါဝေနာရှင်တွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေလို့ယူဆခံရတဲ့လူပေါင်းအနည်းဆုံးအယောက်200နီးပါးကိုစုံစမ်းရှာဖွေနေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြည်ခဲ့တဲ့လကအီဘိုလာရောဂါဖြစ်နေကြောင်းသိရှိထားတဲ့ဝေနာရှင်၄ဦးကလေးကအ ਨੇ ဆုံးတအူးဟာလူအများပြားနဲ့ထိတွေ့ဆက်ဆံခဲ့တာစုံစမ်းသိရှိခဲ့ရကြောင်းကျန်းမာရေးရာရှိတွေကထုတ်ဖော်ပြောဆိုခဲ့တာပါမာလီနိုင်ငံဟာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုအများဆုံးနိုင်ငံဖြစ်တဲ့ဂီနီနိုင်ငံနဲ့အိမ်နီးချင်းနိုင်ငံတစ်ခုပါဂီနီလိုင်ဘေးရီးယားနဲ့ဆီးရီးယားလျုံနိုင်ငံတွေဟာအနောက်အာဖရိကမှာအီဘိုလာရောဂါကူးစက်မှုနှုန်းအများဆုံး၃နိုင်ငံဖြစ်ပါတယ်မာလီနိုင်ငံမှာပထမဆုံးတွေ့ရှိခဲ့ရတဲ့အီဘိုလာရောဂါဝေနာရှင်ကတော့အသက်2နှစ်အရွယ်ဂီနီနိုင်ငံသူဖြစ်ပါတယ်။ကလေးမလေးသေဆုံးခဲ့ပြီးတဲ့နောက်သူနဲ့ထိတွေ့ခဲ့သူတွေကို21ရက်ကြာတီးတန့်ခွဲထားခဲ့တာပါ။အဲ့ဒီလိုခွဲခြားထားတဲ့21ရက်မြောက်နေ့မှာပဲနောက်ထပ်အီဘိုလာရောဂါဝေနာရှင်တအုပ်ကိုမာလီနိုင်ငံတွင်းမှာထပ်မံတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအီဘိုလာရောဂါနဲ့သေဆုံးမှုနှုန်းအနည်းငယ်ကျဆင်းလာတယ်လို့ပြောဆိုခဲ့တာပါ။ယောဂါကူးစက်ပြန့်နှံ့လာတဲ့အတောအတွင်းတစ်ကမ္ဘာလုံးအတိုင်းအတာအရအီဘိုလာယောဂါဝေနာရှင် 14,000 ကျော်လောက်မှာသေဆုံးသူဥယျာဉ် 9,000 ကျော်လောက်ရှိခဲ့တယ်လို့ WHO ကစာရင်းထုတ်ပြန်ထားပါရှင်
။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার လက်နက်တွေကိုထိန်းသိမ်းစီမံခန့်ခွဲတာမှာစိတ်တပိုင်းနေကြတာစီမံခန့်ခွဲမှုမှားယွင်းတာနဲ့ဝန်ထမ်းအင်အားလျော့ကြတာတွေကြောင့်ဘေကင်ရေလုံခြုံရေးနဲ့ထိရောက်မှုတွေကိုအန်ဒရယ်ဖြစ်စေနိုင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂေါ်ကပြောလိုက်ပါတယ်။နိုင်ငံရဲ့နျူကလ িয়ার တပ်ဖွဲ့တွေနဲ့ပတ်သက်ပြီးအတွင်းစီးအပြင်စီးကနေအပြည့်အဝလေးလံဆန်းစစ်ဖို့သူညွှန်ကြားထားတယ်လို့ဝန်ကြီးဟေဂယ်ကတောက်ကြနေမှာသတင်းထုတ်တွေကိုပြောပါတယ
် Over a year to go ahead and at least give a vote to the Senate bill they failed to do so
ဒီကမှာခင်ဗျာဝန်ကြီးဟေဂယ်အတန်းစားသမ္မတဥပမာအတန်းနဲ့မှောက်ယွင်းထုတ်လွှင့်မှုတွေတောင်းပါပါတယ်ကံပြန်မဖြေရှင်းမှုဆိုရင်အနာဂတ်မှာနျူကလ িয়ার တပ်ဖွဲ့အစီပိုင်းတွေရဲ့ဘေးကင်းရေးလုံခြုံရေးနဲ့ထိရောက်မှုတွေကိုချင်းချောင်းနိုင်တဲ့စနစ်တကျဖြစ်နေတဲ့ပြဿနာတွေရှိနေတာကိုလေးလာဆန်းစစ်ချက်ကနေတွေ့ရပါတယ်ဒီပြဿနာတွေထဲမှာစီမံခန့်ခွဲရေးအခြေခံစောင့်ဆောင်ရနဲ့တွန်းကျင်မှုအားနည်းတဲ့ပြဿနာတွေပါဝင်ပါတယ်လို့ဝန်ကြီးဟေဂယ်ကပြောပါတယ်ဒီပြဿနာတွေရဲ့အကြောင်းရင်းကတော့ဂယုမစိုက်တာနဲ့အရင်းမြစ်အားနည်းတာကြောင့်ဖြစ်တယ်လို့ဟေဂယ်ကပြောပါတယ်ခေါင်းဆောင်မှုကွာဟချက်လူညုံရေးအားနည်းချက်နဲ့စိတ်သက်ပင်ရော့ကြတာတွေကိုပြုပြင်ပြောင်းလဲဖို့ရာကျေပြန့်တဲ့ပြောင်းလဲတွေလုပ်ဖို့သူညွှန်ကြားထားတယ်လို့ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကပြောပါတယ
်ဥရောပအာကာသစူးစမ်းရေးဌာနကလွှတ်တင်လိုက်တဲ့ယင်ဟာကျက်ကွန်ကြီးပေါ်ကိုပထမဆုံးအအောင်မြင်မြင်ဆင်းသက်နိုင်ခဲ့တဲ့ဆိုပေမဲ့အာကာသစူးစမ်းရေးယာဉ်ရဲ့ဘက်ထရီတက်တန်းနဲ့ပတ်သက်လို့စိုးရိမ်နေရတဲ့အနေအထားမှာရှိနေတာပါဖီလေအာကာသစူးစမ်းရေးယာဉ်ဟာဗုဒ္ဓဘုနေ့ကကျက်ကွန်မျက်နှာပြင်ပေါ်ဆင်းသက်စဉ်ကနှစ်ကြိမ်တိုင်အာကာသတွေပြန်ပြီးလွင့်ဆင်ခဲ့ပြီးတဲ့နောက်မူလရည်ရွယ်ထားတဲ့နေရာကနေ 1ကီလိုမီတာအကွာမှာရှိတဲ့ကြောက်ဆောင်တစ်ခုရဲ့အရိပ်မှာရန်နာလိုက်တာဖြစ်ပါတယ်။ဒါကြောင့်သူ့ရဲ့ဘက်ထရီကိုအပြန်သွင်းဖို့အတွက်နေရောင်ခြည်လုံလုံလောက်လောက်မရမှာကိုစိုးရိမ်နေကြတာပါ။ဖီလီတီဂျိုအာကာတာစူဇန်ရဲ့ယင်ကိုကျဲတကွန်ပေါ်မှာကြောက်ချချိတ်ဆွဲထားသေးတာမဟုတ်တဲ့အတွက်အဲ့ဒီနေရာမှာပဲအခြေချထားရှိမလားတခြားပိုကောင်းတဲ့နေရာကိုပဲရွှေ့ရမလားဆိုတာကိုဆုံးဖြတ်ကြရမှာဖြစ်တယ်လို့ဆိုပါရရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မှန်ရင်ချင်းနိုင်လို့ကြီးညာပေးခဲ့တာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေဆက်တိုက်ထုတ်လွှင့်ပါမယ်အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာပြည်ပြင်ပြောင်းလဲရေးရည်ချိန်ကို2015ရွေးကောက်ပွဲကိုလွတ်လပ်မျှတစွာကျင်းပရေးဖွဲ့စည်းပုံပြင်ဆင်ရေးမှလည်းကန့်သက်ချက်တွေအစအများပါဝင်နိုင်အောင်ဆောင်ရွက်ပေးရေးစတာတွေနဲ့တိုင်းတာစောင့်ကြည့်မှာဖြစ်တယ်လို့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာတိုက်တွန်းနိုင်ခဲ့တယ်လို့ပြောပါတယ်။တခါ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့လွှတ်တော်ထဲမှာသူ့ပါတီလူနည်းစုဖြစ်ပေမဲ့ PR ကိုစားပြုစနစ်ရွေးချယ်တာကိုကန့်ကွက်တာအထမြောက်ခဲ့တဲ့အကြောင်းဒီပြည်သူလူထုစန္ဒနဲ့အညီဥပဒေပေါင်းအတွင်းကနေပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဆက်စ조사သွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ဒေါက်ခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ရန်ကုန်မြို့ကိုရောက်ရှိစဉ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့နေအိမ်မှာတနာရီကြာတွားရောက်တွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။ And I was very specific with the president in terms of how we will measureWhether or not the transition has been fully realized.
တမလာဦးသိန်းစိန်နဲ့တွေ့တော့ကပြည်ပြင်ပြောင်းလဲရေးဘလောက်ဒီအပြည့်အဝအကောင့်ထဲဖော်ပြပြီလဲဆိုတာကိုကျွန်တော်တို့ဘယ်အချက်တွေနဲ့ဘလို့တိုင်းတာမလဲဆိုတာကိုအတိအကျပြောပြခဲ့ပါတယ်။နံပါတ်၁ချက်ကတော့ရွေးကောက်ပွဲကိုတတ်မှတ်ရအတွင်းကျင်းပပေးဖို့ပါ။နောက်ကျနောက်နေနေတာတွေကိုကျွန်တော်တို့မတွေ့ကျင်ပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲကနေတဆင့်ပြည်သူတွေရဲ့ဆန္ဒကိုကြားသိရဖို့အချိန်တန်နေပြီဖြစ်ပါတယ်။
မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တာစစ်တပ်ကကလေးစစ်သားတွေလွှတ်ပေးနေတာသတင်းစာလွတ်လပ်စွာထုတ်ဝေခွင့်ပြုတာစတဲ့တိုးတက်မှုတွေကိုတွေ့နေရပေမဲ့လို့နောက်ထပ်ဆောင်ရွက်စရာတွေအများကြီးကျန်နေသေးတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့လေသမ္မတအိုဘားမားကအခုလိုထောက်ပြလိုက်ပါတယ
် I indicated to the president that the constitution amendment process needs to reflect inclusionRather than exclusion, that
ဖွဲ့စည်းပုံပြင်ဆင်ရေးဟာဟိုလူမပါရဘူးဒီလူမပါရဘူးဆိုတာထက်အားလုံးပါဝင်နိုင်ရေးကိုထင်ဟပ်ဖို့လိုတယ်လို့လည်းသမ္မတဦးသိန်းစင်ကိုကျွန်တော်ပြောပြခဲ့ပါတယ်မြမအဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တချို့ဟာတိတ်အဓိပ္ပာယ်မရှိဘူးလို့ယူဆပါတယ်ဒါပေမဲ့နောက်ဆုံးမှာဘလို့ပြင်ဆင်မယ်ဆိုတာကိုတော့ပြည်သူလူထုအပေါ်မှာပဲမူတည်ပါတယ်ဥပမာကျွန်တော်နားမလည်တဲ့ဖွဲ့စည်းပုံမှာပါတဲ့အချက်တခုကသားသမီးတွေကဘယ်သူတွေလဲအဲ့ဒီသားသမီးတွေကြောင့်တမရအဖြစ်ရွေးခံခွင့်မရှိဘူးဆိုတာကတော့ကျွန်တော်တို့အသိအထိပဲမရှိလောက်ပါဘူ
းဒေါအောင်ဆန်းစုကြည်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူ့ဆန္ဒနဲ့အညီဆက်လက်စ조사နေတဲ့အကြောင်းအခုလိုပြောဆိုသွားပါတယ
် We've just spent one afternoon debating the question of constitutional amendment I think perhaps some of you may have
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်မှာနေ့တစ်ဝက်လောက်ပဲအပြန်အလှန်အခြေတင်ဆွေးနွေးခဲ့ရသေးတာပါတဲ့တချို့လည်းကြားပြီးဖြစ်မှာပါလို့ဆိုပါတယ်ပြားလို့ခေါ်တဲ့အချိုးကျကုစားပြုစနစ်ကိုရွေးကောက်ပွဲတွေမှာအခုဆိုရင်ကျင့်သုံးဖို့ဖြစ်နိုင်တော့ပါဘူးတဲ့ဒီကိစ္စစပြီးဆွေးနွေးကြတော့အများကပြောကြတယ်လို့ဆိုပါတယ် NLD ဟာလွတ်တော်မှာလူနည်းစုဖြစ်နေတာကြောင့်ကန့်ကွက်လို့ရမှာမဟုတ်ဘူးလို့ထင်ခဲ့ကြတာလို့ဆိုပါတယ်နိုင်ငံရဲ့အနာဂတ်အတွက် NLD အနေနဲ့မမရက်ပြီးဆောင်ရွက်နေတာဖြစ်ပါတယ်တဲ့အနိုင်ယူလို့တဲ့စိတ်ဓာတ်နဲ့လုပ်နေကြတာမဟုတ်ပါဘူးတဲ့အခုလည်းပြည်သူတွေရဲ့ဆန္ဒနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြင်ဆင်တဲ့အချက်တွေကိုပြင်ဆင်ဖို့ဆက်ပြီးစ조사သွားမှာဖြစ်တယ်လို့ပြောပြသွားတာပါမြန်မာနိုင်ငံမှာသတင်းသမားတွေအဖမ်းခံနေရတာအသက်ခံနေရတာတွေနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာတဦးချင်းတယောက်ချင်းအကြောင်းကိုမပြောပြခဲ့ပေမဲ့လို့သတင်းလွတ်လပ်ခွင့်အခြေခံမူတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တယ်လို့သမ္မတအိုဘားမားကဆိုပါတယ
် I brought up a basic principle that I stated earlierwhich is that a free press is a foundation for any democracy.
တဒင်းလွတ်လပ်ခွင့်ဆိုတာဒီမိုကရေစီရဲ့အုတ်မြစ်ဖြစ်တယ်ဆိုတဲ့အခြေခံမူကိုတော့ပြောပြဖြစ်ပါတယ်။အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလူလူကိုရှင်းလင်းတင်ပြဖို့တဒင်းတောက်ကိုအားထားရတာဖြစ်ပါတယ်။အစိုးရကတဒင်းတောက်တွေကိုထိန်းချုပ်နေမယ်ဆိုရင်တော့အစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုတွေကိုသိရှိနိုင်ဖို့လူလူအတွက်အခက်အခဲဖြစ်မှာဖြစ်ပါတယ်။တဒင်းသမားတွေဟာလိုအပ်တဲ့ပေါင်းကူးဖြစ်ပါတယ်။ဒါတွေအတွက်အသွင်ကူးပြောင်းရေးလုပ်နေကြတဲ့ကာလလို့ယူဆပါရတယ်။အ အရင်တစ်ခေါက်တာတုန်းခါတက်ပို့ပြီးတော့တက်တက်ကြွကြွဆွေးနွေးနေကြပုံရပါတယ်ဒါပေမဲ့ဒီလောက်နဲ့ပဲဂျင်းနဲ့နှစ်သက်နေလို့မရပါဘူးတရင်သမားတွေထောင်ချနေတယ်အဖမ်းခံရတယ်အသက်ခံရတယ်အနောက်ရှက်ခံရတယ်ပြစ်ဒဏ်ပေးခံရတယ်စသဖြင့်ကြားနေရရင်တော့အဲ့ဒီအဆိုးရွားဟာဒုက္ခရောက်နေလို့ပါပဲဒီအဆိုးရွားနဲ့ပဲဖြစ်ဖြစ်ဘယ်အဆိုးရွားနဲ့ပဲဖြစ်ဖြစ်တရင်သမားတွေဒုက္ခရောက်နေတယ်လို့ကြားရင်ကျွန်တော်တို့ကထောက်ပြပြောဆိုမှာပဲဖြစ်ပါတယ်
နေပြည်တော်ကနေဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာတဲ့သမရဥပမဟာခရီးရောက်မဆိုင်ဆိုသလိုပဲရန်ကုန်မြို့လေကအတွင်းအများရုံးဟောင်းကိုတွားရောက်လေ့လာခဲ့ပါတယ်။ဒီကနေ့စုလီဖျားတက်ဝိုက်မှာရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းနဲ့ဂျူလီယာဆွန်နီဘလီကျောင်းတွေကိုကားနဲ့လှည့်ပတ်လေ့လာပြီးမှဒေါအောင်ဆန်းစုကြည်အိမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ရှင်
။ဒေါခင်ဆိုဝင်ပြပြခဲ့တာပါ။အခုတခါသမရဥပမနဲ့လူငယ်တွေရဲ့တွေ့ဆုံပွဲကိုလည်းဆက်ပါအောင်မယ်ရှင်။မြန်မာနိုင်ငံကိုရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်ဂိုဘားမဟာမြန်မာပါဝင်အရှိတောင်အာရှလူငယ်တွေနဲ့ရန်ကုန်မြို့စည်ရုခမ်းမမှာမနေ့ကတောက်ကြနေမှာတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံချင်းသမ္မတဥပမာကမြန်မာပြည်အတွင်းမတူကွဲပြားတဲ့လူမျိုးဘာသာပေါင်းစုံရဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ခဲ့ကြတဲ့အတိတ်ကိုထောက်ပြချီးကျူးသွားခဲ့သလိုလူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေနဲ့ပတ်သက်လို့လည်းစီမံကိန်းတွေချမှတ်ပေးသွားမှာဖြစ်တဲ့အကြောင်းပြောသွားခဲ့ပါတယ်။အပြည့်စုံကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင်။သမ္မတဥပမာနဲ့လူငယ်တွေတွေ့ဆုံပွဲကိုတက်ခွင့်ရခဲ့သူလူငယ်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာဇွဲပြည့်ဖြူကသမ္မတဥပမာပြောပြခဲ့တဲ့အာဆီယံလူငယ်တွေအတွက်ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့အခုလိုပြန်ပြောပြပါတယ်
။အာသူကတော့ဒီလိုလာရဲ့ရွေးချက်ကဟိုဒီ YCD လို့ခေါ်ရပေါ့နော်အရှိတောင်အာရှလူငယ်ခေါင်းဆောင်တွေကိုစွမ်းရည်မြင့်တင်ပြီးတဲ့သူ launch လုပ်ထားတဲ့ program ကိုလာပြီးတော့မိတ်ဆက်တာပေါ့နော်မိတ်ဆက်တာအဲမိတ်ဆက်တဲ့အထဲမှာဟို၄ချက်ပါတယ်ပေါ့နော်တခုကစီးပွားရေးဒီအရှိတောင်အာရှနိုင်ငံတွေကိုဟိုစီးပွားရေးဖွံ့ဖြိုးစေဖို့နောက်တစ်ခုကကြတော့ဒီဟိုပါပေါ့နော်ပြည်သူနေတီတို့ခေါ်တဲ့အဲဒီဟိုသင်ကန်းစာတွေပေါ့နော်အဲ့ဒါတွေကိုတိုးတက်မြင်မာလာစေဖို့နောက်တစ်ခုကကြတော့ပညာရေးနဲ့အဲဟိုပေါ့နောက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာတွေပေါ့နော်
အာဆီယံဒေတာဟာကမ္ဘာလူဦးရေရဲ့7ပုံတစ်ပုံရှိပြီးအာဆီယံဒေတာတစ်ခုလုံးကလူဦးရေရဲ့3ပုံနှစ်ပုံကတော့အသက်25နှစ်အောက်လူငယ်တွေဖြစ်နေတာကလည်းသူ့အနေနဲ့အာဆီယံဒေတာကိုဆွဲလန်းတွေ့တာမိတဲ့အဓိကအကြောင်းရပ်ဖြစ်ပါတယ်လို့သမ္မတဥပမာကစင်ရုခမ်းမမှာလူငယ်တွေနဲ့တွေ့ဆုံချင်းပြောကြားသွားပြီးတစ်ဆက်တည်းမှာပဲအရှိတောင်အာရှလူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလေးထားတဲ့အကြောင်းလည်းပြောသွားခဲ့ပါတယ်သမ္မတဥပမာကသူ့အနေနဲ့အရင်တစ်ခေါက်ခီးစဉ်တုန်းကလည်းသူ့အနေနဲ့အရင်ခီးစဉ်ကတည်းကမြန်မာနိုင်ငံအတွင်းကွဲပြားခြားနားတဲ့ယဉ်ကျေးမှုတွေဘာသာတရားတွေနဲ့လူမှုအတိုင်းဝိုင်းတွေကိုမြင်ခဲ့ရတာကြောင့်မြမမျိုးကိုအလွန်အားကျနှစ်သက်ခဲ့မိတယ်လို့ပြောပါတယ်။အခုတစ်ခေါက်မှလည်းရန်ကုန်မြို့လည်းကအတွင်းဝင်များရုံကိုတွားရောက်လည်လာခဲ့ပြီးတရုတ်အိန္ဒိယစတဲ့လူမျိုးကြားတွေမွတ်စလင်ဟိန္ဒူခရစ်ယာန်စတဲ့ဘာသာအယူဝါဒရှိသူတွေစုပေါင်းပြီးငြင်းငြင်းချမ်းချမ်းအတူတကွနေထိုင်ခဲ့ကြတဲ့ပြရုပ်ကောင်တရက်ကိုတွေ့ခဲ့ရတယ်လို့လည်းပြောပါတယ်။ဒါဟာဒေသတွင်းအလွန်ကိုတိမ်မွေ့နှဆိုင်လာတဲ့တိုင်းပြည်တစ်ပြည်ရဲ့သင်္ကေတတစ်ခုဖြစ်တယ်လို့လည်းချီးကျူးသွားပါတယ်။ဒါနဲ့ပတ်သက်လို့စစ်တွေတက္ကသိုလ်ကအင်္ဂလိပ်စာအဓိကကျောင်းသားကိုကျော်မျိုးဝင်းကသမ္မတဥပမာကိုအခုလိုမေးမြန်းခဲ့ပါတယ်။
I've experienced some sectarian and racial violence firsthand in my region.So the question I would like to ask you to answer is how can I be part of educating my generation to
ကျွန်တော်တို့ရဲ့မျိုးဆက်သစ်တွေကိုမတူကွဲပြားတဲ့ဘာသာတရားနဲ့ယဉ်ကျေးမှုတွေပေါ်မှာတီးခန့်စွမ်းအားနဲ့လေးစားနှစ်သိမ့်တတ်တဲ့စိတ်စွမ်းအင်မျိုးဖြစ်တည်လာအောင်ဘလို့များမြင့်တင်ပေးနိုင်မလဲဒီလိုမတူကွဲပြားတဲ့အဖွဲ့အစုတွေကြားကအကြမ်းဖက်မှုတွေကိုဘလို့များအမြင့်လန့်ဖြိုဖျက်နိုင်ပါမလဲလို့မေးသွားတော့သမရကအခုလိုဖြေပါတယ်
There's no example of a country that is successful if its people are divided based on
ဘာသာရေးဒါမှမဟုတ်လူမျိုးရေးပေါ်အခြေခံပြီးလူမှုကြမ်းအကွက်ပြပြဖြစ်နေတဲ့ဘယ်လိုနိုင်ငံမျိုးမှအောင်မြင်နေဆိုတဲ့ဥပမာမရှိပါဘူးအရှိလေပိုင်းကိုကြည့်ပါဆီးရီးယားလိုနိုင်ငံမျိုးမှဖြစ်ပျက်နေတာကိုကြည့်ပါအများစုဟာဘာသာရေးအရကွက်ပြချက်တွေကိုအခြေခံနေတာပါပဲ
တခါတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ပြောဆိုသွားတာမှာတော့သမ္မတဥပမာက
It's important that government play a role in making sure that it applies laws fairly not arbitrarily not on the basis of
တရားဥပဒေကိုပင်မလိုက်ဖဲတူးတစ်ဖွဲ့ကိုဥစားပေးတာမျိုးမဟုတ်ဘဲမျက်မျက်တတကျင့်သုံးရေးတည်ကြစီဖို့ရမှာအစိုးရဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်
တဗရာအိုဘားမားချပြသွားတဲ့ရှစ်တောင်အာရှလူငယ်တွေကိုစွမ်းရည်မြင့်တင်ပေးဖို့ချမှတ်ဆောင်ရွက်ပေးမယ့်စီမံကိန်းလေးရပ်မှာပညာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဖွံ့ဖြိုးရေးစီမံကိန်းအသေးစားလေးတွေကိုပြိုင်ပွဲကျင်းပမယ့်အစီအစဉ်ကိုလူငယ်အများစုကစိတ်အားထက်သန်နေကြကြောင်းကိုလည်းဒေါက်တာဇွဲပြည့်ဖြူကပြောခဲ့ပါတယ်ရှင်ဖူယိုမနီအမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင်။မြန်မာနိုင်ငံကိုဒုတိယကြိမ်လာရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားဟာခုတစ်ခေါက်ဒုတိယမြောက်ခီးစဉ်မှာသမ္မတဦးသိန်းစိန်နဲ့ရောဒေါအောင်ဆန်းစုကြည်ပါဝင်လွှတ်တော်ခေါင်းဆောင်တွေလူမှုအဖွဲ့အစည်းတွေလူငယ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေရှေ့တိုးဆောင်ရွက်နိုင်ဖို့ကြိုးပမ်းခဲ့တာတွေ့ရတယ်လို့အများကသုံးသပ်ကြပါတယ်။မြန်မာနိုင်ငံကို၃ရက်ကြာခီးလာရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်ပြီးမြန်မာအရေးလေ့လာသူတွေရဲ့အမြင်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဩစာကြီးတဲ့အမေရိကန်သမ္မတတဦးအနေနဲ့မြန်မာအရေးအချိန်ပေးဆောင်ရွက်မှုဟာထူးခြားတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။ဒီမှာသူသမ္မတသက်တမ်းမှာသမပြီကိုနှစ်ကြိမ်ထိလာတယ်ဆိုတဲ့ဥစ္စာကထူးလေထူးခြားတယ်။နောက်တစ်ခုကအစိုးရအဖွဲ့ဦးသိန်းစိန်အစိုးရအဖွဲ့အတွက်ရောပြီးတော့မှနောက်ဒီဘက်ကဒေါန်ဆန်းစုကြည်လိုမျိုးဒီအတိုက်ခံကောင်းဆောင်တော့နှစ်ဖက်စလုံးအတွက်အကျိုးရှိတယ်လို့ထင်တယ်။ပထမတစ်ခုကတော့အစိုးရအဖွဲ့အတွက်ဆိုလဲအဲ့လိုပေါ့ဟိုအမေရိကန်သမ္မတကနှစ်ကြိမ်ထိလာတယ်ဆိုတော့သူတို့ရဲ့ပြည်တွင်ကြောင်းလေးလုပ်နေတာကိုလည်းအားပြည့်တယ်ဆိုတဲ့သဘောလေးပါတယ်နောက်တစ်ခုကသူတို့အမြဲတမ်းဒီပြည်ပြောင်းလဲရေးနဲ့ပတ်သက်လို့စောင့်ကြည့်နေတယ်ပြီးတော့မှသူတို့ကိုယ်တိုင်နောက်ထပ်အပြည့်အဝပြည်မှုရဖို့ရဖို့ဆိုရင်ဘာဒီလိုအပ်လဲဆိုတာလာပြီးတော့ဟိုပြောဆိုပေးတဲ့သဘောလေးပါတဲ့ခါကျတော့ဒါအစိုးရတော်လည်းကောင်းတယ်နောက်ဒုတိယတစ်ခုကတော့ဒုံဆန်းစုကြည်နဲ့ဒီအတိုက်ခံတွေကိုပါလာပြီးတော့တွေ့တယ်ဆိုကြတဲ့ကဒီဗမာပြည်ဒီမိုကရေစီပြည်ပြောင်းလဲရေးနဲ့ပတ်သက်လို့သူတို့ကဒီတိုင်းမနေပါဘူးအမြဲတမ်းစောင့်ကြည့်နေပါတယ်အမြဲတမ်းသူအပြည့်အစုံကြည့်နေပါတယ်သူတို့မှလာပြောရတဲ့အတွက်ကြောင့်ကောင်းတ
ယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အပြင်လူမှုလူအဖွဲ့အစည်းအသီးသီးနဲ့ဒါမှမဟုတ်ចောင်းသားလူငယ်တွေနဲ့ပါတွေ့ဆုံခဲ့တဲ့သမ္မတဥပမာဟာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အရေးပါမှုကိုဒေါအောင်ဆန်းစုကြည်နဲ့ကိုမင်းကိုနိုင်တို့နမူနာယူဖို့မှာကြားချက်ကနေသိနိုင်တာမို့ဂုံယူတယ်လို့88မျိုးဆက်ခေါင်းဆောင်ကိုမြအေးကပြောပါတယ်
အမိုက်ဥပမာဒီမြန်မာနိုင်ငံကိုလာသွားတဲ့ကိစ္စဟာကျွန်တော်တို့နိုင်ငံအတွက်ကအရန်ကောင်းပါတယ်ကျွန်တော်မြင်တဲ့ဟာနောက်သမဥပမာပြောရတဲ့အခါကြီးလည်းပတ်သက်ပြီးကျွန်တော်မှအငင်းပွားစရာတစ်ချက်မှကျွန်တော်မရှိပါဘူးအထူးသဖြင့်ကျွန်တော်တို့ရဲ့ခေါင်းဆောင်လည်းဖြစ်တယ်ကျွန်တော်ရဲ့ညီအစ်ကိုလည်းဖြစ်တဲ့ကိုမင်းကိုနိုင်ကိုမင်းကိုနိုင်88ပါအတောက်ဒီကုဒ်ကနာမည်ကိုထည့်ပြောသွားတဲ့အတွက်ကြောင့်မူလဲကျွန်တော်အရန်ကြည့်တင်ပါတယ်ဝမ်းလည်းပါပါတယ်တနည်းအားဖြင့်88လို့ရတဲ့ရဲ့နိုင်ငံဤခံရတာတခုကိုအမေရိကန်သမ္မတအိုဘားမားအတိအမှတ်ကြည့်ပြောဆိုသွားတယ်လို့ပဲကျွန်တော်နားလည်ပါလေ
မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်မသွားပဲရပ်တန့်နေတယ်ဆိုတာသမ္မတအိုဘားမားကသဘောပေါက်တယ်လို့ပြောကြားခဲ့တာဟာ88မျိုးဆက်ចောင်းသားတွေရဲ့သဘောနဲ့တစ်ထက်တည်းဖြစ်ကြောင်းပြောပါတယ်ဒါပေမဲ့ဒီမိုကရေစီပန်းနိုင်ရောက်ဖို့ရွေးကောက်ပွဲကျင်းပဖို့အရေးကြီးတယ်လို့ရွေးကောက်ပွဲမတိုင်ခင်တရားမျှတမှုရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ကြောင်းပြင်ဆင်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဦးစီသူအောင်မြင့်ကတော့ဘာပဲပြောပြောမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲဖို့ပြည်သူတွေကအဓိကကြတယ်လို့ဆိုပါတယ်
။ဒီအမေရိကန်ပြည်အောင်စုလိုနိုင်ငံတွေကဒါပြင်ပနိုင်ငံတွေပဲလေ။အဲတကယ်တကယ်ဒီထဲမှာအပြောင်းလဲရာဒီထက်ပိုပြီးတော့အရှိကိုရောက်ဖို့ဒီအမျိုးသားပြည်နယ်ရင်းသားစီရေးတိုင်းပြည်စီးလုံးမျိုးရေးတွေဒီထက်ပိုပြီးဖြစ်လာဖို့ဆိုတာကဒီပြည်တွေကအတိုက်ခံတဲ့ဒီလူတူကြီးအကုန်လုံးဒါကြိုးစားကြဖို့လိုတယ်အစိုးရဆိုလဲအစိုးရဘက်ကကြိုးစားဖို့လိုတယ်တကယ်တော့ကျွန်တော်တို့ကိုယ်တိုင်ကြိုးစားမှပဲဒီအပြောင်းလဲကြီးမြန်ဆန်မယ်စစ်မှန်တဲ့ဒီမိုကရေစီပန်းတိုင်ကိုရောက်မယ်ဆိုတာကိုတော့ကျွန်တော်တူးချင်းတော့အဲ့လိုပဲနားလဲ
သမ္မတဥပမဟာဩစတြေးလျနိုင်ငံက G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကနေတောက်ကြနေမှာထွက်ခွာသွားပြီဖြစ်ပါတယ်ရှင်
ရာရှိမခမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအေးမြမဂုံသိက္ခာတိုးမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲ။တင်ဆောင်ရွေးမှားမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရာရှိမခမ။ပါဝင်ဆွေးနွေးလိုတဲ့သောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323955994 fax number 2323955992ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
ဖျော်ရီအမေရိကန်တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အချိုးကြကိုစားပြုစနစ်ပြာကျင့်သုံးရင်းနဲ့ပတ်သက်ပြီးဒီကနေ့လွတ်တော်မှာဆွေးနွေးကြရမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီတဲ့အကြောင်းမှတ်ချက်ပြုတဲ့အတွက်ပြည်သူ့လွတ်တော်ကဒီစနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်လိုက်ပါတယ်။အမျိုးသားလွတ်တော်ကတော့ပြာစနစ်ကျင့်သုံးဖို့အတည်ပြုထားတာဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ဟာအမျိုးသားလွတ်တော်ဘောဘလို့တက်ရမလဲဆိုတာတော့ပြတ်သားမှုမရှိသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံနဲ့တင့်တော်တဲ့ရွေးကောက်ပွဲစနစ်ကိုလေးလာဖို့အတွက်ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်က FPTP ခေါ်မဲများသူအနိုင်ရတဲ့စနစ်ဒါမှမဟုတ် PR ခေါ်အချိုးကျကိုစားပြုစနစ်စတဲ့စနစ်နှစ်ခုအနက်တစ်ခုစီကိုတည်ထောင်ကျင့်သုံးဖို့နဲ့ဒီစနစ်နှစ်မျိုးရောနှောကျင့်သုံးတဲ့ပုံစံတွေအပါအဝင်ရွေးကောက်ပွဲစနစ်၈မျိုးကိုအော်တိုဘာလ21ရက်နေ့ကတင်ပြထားခဲ့ရာကဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာထပ်မံဆွေးနွေးတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်တွေက PR နဲ့ရုံးတော့အသုံးပြုတဲ့စနစ်နှစ်ခုကိုထောက်ခံဆွေးနွေးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်တာလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပြီးချိန်မှာ PR စနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။အဲ့လိုဆွေးနွေးပြီးတဲ့အခါကျမှအဲလွှတ်တော်ဥက္ကဋ္ဌကြီးကသူ့အနေနဲ့အချုပ်အခြာရေးကောက်ပွဲစနစ်ကိုကျင့်သုံးဖို့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကသူ့အနေနဲ့တိုက်ညီမကိုက်ညီကိုအဲဒီ17ပိုင်း23ရက်နေ့ကခုံရုံးကိုမေးပါတယ်။အဲ့အချိန်မှာခုံရုံးကနေပြီးတော့ရှင်းမျိုးတင်ပြတဲ့အထက်မှာနှစ်ကနေပြီးတော့ရှင်းကြည့်ဟာအလား PR စနစ်ဖြစ်တဲ့အတွက်နဲ့အဲဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပါဘူးဆိုပြီးတော့ပြန်ကြားတာကိုသူပြောပါတယ်အဲ့ဒါကြောင့်မို့လို့တဲ့ဒီနံပါတ်၁ဖြစ်တဲ့ငွေချင်းသုံးနေတဲ့เนาะနိုင်အကုန်လုံးယူဆိုရဲ့ FPTP စနစ်ကိုပဲကျင်းသုံးတော့မယ်လို့ဖြစ်တော့ဆုံးဖြတ်လိုက်ပါတယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်
PR စနစ်ကျင်းသုံးရေးကိုပြည်သူ့လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးအောင်စင်ကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဒီရန်နဲ့ပတ်သက်ပြီးတော့ခုံရဲ့ဆုံးဖြတ်ချက်ကဒီဖြစ်သွားတယ်လေကျွန်တော်တို့ကတော့ NGM ကယူရတဲ့ကတော့ဗျာ PR စနစ်ကလေးဖြစ်သွားရင်တော့ဘာပဲပြောပေါ့ဗျာဟိုလွှတ်တော်ထဲမှာဟုတ်လားပါတီလုံးပါမယ်ပါညာဒါတမောက်ဆုံးကျွန်တော်တင်နေယူရချက်ပေါ့ဟုတ်တယ်နော်အဲ့တော့အကယ်၍မဖြစ်တော့လည်းပဲကျွန်တော်တို့ကအခုလွတ်တော်မှာလွတ်တော်ရဲ့ရွေးကောက်ပွဲစနစ်တစ်ခုကိုစတင်စဉ်းစားပြီးတော့သူ့ကိုလိုက်ရင်ဒီဥစ္စာတစ်ချိန်မှာလိုအပ်လာမယ်ဒါမှမဟုတ်လည်းသုံးနိုင်လာတဲ့အခါကျတော့သုံးဖို့ပါပဲဟုတ်ဘူးလားအဲ့ဒီအကြောင်းပဲကျွန်တော်က
အမျိုးသားလွှတ်တော်ကတော့ PR စနစ်ကျင့်သုံးရေးအတွက်အတည်ပြုထားပြီးဒီစနစ်အကောင့်ထယ်ဖို့ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ်အခုလိုပြည်သူ့လွှတ်တော်မှာ PR စနစ်ကလက်ရှိဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ပေးခဲ့တာဟာအမျိုးသားလွှတ်တော်အပေါ်တည်ရောက်မှုရှိမရှိကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ဟာအမျိုးသားလွှတ်တော်မှာပါအကျုံးဝင်တဲ့မဝင်ဘူးဆိုတာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးတာမရှိသေးကြောင်းလည်းသူကပြောပါတယ်။ PR ခေါ်အချိုးကျကိုယ်စားပြုစနစ်ဟာမဲရရှိတဲ့အချိုးအပေါ်မှာမူတည်ပြီးပါတီတွေရဲ့ကိုယ်စားလှယ်တွေကိုလွှတ်တော်မှာကိုစားပြုပါဝင်ရတာဖြစ်ပါတယ်ဒီစနစ်ကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေကကန့်ကွက်ထားပါတယ်နိုင်ငံအနှံပြားမှာလည်း PR စနစ်ကိုကန့်ကွက်ကြောင်းမကြာခဏဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီကနေ့အမေရိကန်သမ္မတအိုဘားမားနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှာနေ့တစ်ဝက်လောက်ဆွေးနွေးပြီးချိန်မှာပီအာစနစ်ဟာမဖြစ်နိုင်တော့ကြောင်း NLD အနေနဲ့လွှတ်တော်မှာလူနည်းစုဖြစ်ပေမဲ့တိုင်းပြည်အနာဂတ်အတွက်ဆောင်ရွက်ခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်